ထိုင်းနိုင်ငံမှာလာမည့်မေလတွေအထွေထွေရွေးကောက်ပွဲကျင်းပဖို့အတွက်ဝန်ကြီးချုပ်ပရာရွတ်ချန်အိုချာကလက်ရှိပါလီမန်ကိုဒီကနေ့မှဖြတ်သိမ်းလိုက်ပါတယ်။မေလ9ရက်နေ့ဒါမှမဟုတ်မေလ14ရက်နေ့မှကျင်းပမယ်လို့အများကထင်ကြေးပေးနေတဲ့လာမည့်ရွေးကောက်ပွဲဟာ2014ခုနှစ်ကအာနာသိမ်းပြီးဝန်ကြီးချုပ်အာနာယူခဲ့တဲ့ပရာရွတ်နဲ့ထိုင်းနိုင်ငံရေးမှဩစာကြီးမားနေဆဲဖြစ်တဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နိုဝထရာရဲ့သမီးပေတုံတန်ရှင်နိုဝထရာတို့ကြားရှင်ပြိုင်ကြမဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကလူထုစစ်တမ်းကောက်ယူမှုတွေအရတော့ပရာရွတ်က15ရာခိုင်နှုန်းနဲ့ပေတုံတန်ရှင်နဝထရာက38ရာခိုင်နှုန်းနဲ့ရှေ့ကဥဆောင်နေပါတယ်။2019ခုနှစ်တုန်းကအဓိကအတိုက်ခံပါတီဖြစ်တဲ့ဖွေထိုင်းပါတီကမဲအများစုကိုအနိုင်ရခဲ့ပေမဲ့အစိုးရဖွဲ့စည်းနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။ထိုင်းစစ်တပ်ကဥဆောင်ရေးဆွဲခဲ့တဲ့2019ခုနှစ်အခြေခံဥပဒေအရထိုင်းဝန်ကြီးချုပ်ကိုရွေးကောက်ခံအောက်လွှတ်တော်ကိုယ်စားလှယ်အမှတ်900နဲ့စစ်တပ်ကခန့်အပ်ထားတဲ့ထက်လွှတ်တော်ကိုယ်စားလှယ်အမှတ်250ကနေရွေးချယ်ရမှာဖြစ်ပါတယ်။ဖွေထိုင်းပါတီအုပ်စုခေါင်းဆောင်ပေတုံထန်းကတော့ဒီတစ်ခါအစိုးရဖွဲ့နိုင်ဖို့မျှော်လင့်ကြောင်းနဲ့ဒါကြောင့်ပြက်ပြက်သားသားအနိုင်ရဖို့ရွေးကောက်ပွဲမဲဆွယ်နေကြောင်းတောက်ကြနေမဲဆွယ်ပွဲတစ်ခုမှာသတင်းတောက်တွေကိုပြောဆိုသွားပါရရှင်။